Welcome to the Voice of America in Burmese.
mingla shi de mnat khin phit ja ba de khmyar american piraung su washington dc ga ni 2015 khu ne november 22 ye tining nwe ni mnat khin voa season ni go myanmar san naw chain mnat 6 na yi ga ni 9 na yi thi line no meter 2432 ne 40 ru ga ni dai yai tan lwin ni ba bi khmyar ဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်
။ကျမနန္ဒာချက်မရှင်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာသမ္မတဥဘာမနဲ့သမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံပြီးတော့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာလိုတိုက်ခိုက်ခံရမဲ့အနေရရှိတာကြောင့်ဘယ်လ်ဂျီယမ်မှာအမြင့်ဆုံးသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်မှကြီးညာပေးမှာပါရှင်။
ဟုတ်ကဲ့ပါသတင်းတွေကြီးညာပြီးမှနားဆင်ရမယ်ဆောင်းပါးတွေထဲမှာဆိုရင်တော့
ဒီကောဝင်နေပြီဆိုတာကိုကော်ပီရှင်းပြီးတော့ကြီးညာခါတာကြီးညာခါတာကိုပြီးသွားပြီအဲခုတိုင်းဆိုရင်တော့တလန်လန်တော့တိုင်ရတယ်ကျွန်တော်ချစ်ချေရတယ်လို့
ဒါကတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကကြံနေတဲ့ရွေးကောက်ပွဲရလဒ်တွေကိုတောက်ကြနေကကြီးညာခဲ့ပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တနိုင်ငံလုံးတိုင်းတာနဲ့အနိုင်ရမှုအခြေအနေကို NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပြသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင် UNA ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ပြီးရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးတဲ့အကြောင်းကိုလည်းကြားရမှာပါဒီကြောင်းတွေအပြင်ဦးအောင်ခင်မြမရေးတုံးသက်ချက်အမေရိကန်အီဒီယန်နဲ့စနေနေ့ညတိုက်ရိုက်လေလိုင်းစီစဉ်တွေကိုခုမနက်မှပြန်လည်နားဆင်ရဖို့ရှိပါတယ်ခင်ဗျာဒါတွေကိုအလှည့်ပေးခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုမတ်နန္ဒာချက်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့မှာလူပေါင်း130ကျော်တိတ်ဆုံးခဲ့ရတဲ့လွန်ခဲ့တဲ့10ရက်ကအကြမ်းဖက်တိုက်ခိုက်မှုတွေလိုမျိုးအလားတူတိုက်ခိုက်နိုင်တဲ့အနေရတွေရှိတယ်လို့ဘယ်လ်ဂျီယမ်အစိုးရကတတိပေးခဲ့ပြီးတဲ့နောက်ဘရက်ဆဲမြို့မှာမြေအောက်ယထားလိုင်းတွေကိုပိတ်ထားလိုက်ပြီးလူစီကားတဲ့နေရာတွေမှာသွာလာတာတွေကိုရှောင်ရှားကြဖို့လည်းတတိပေးခြင်းအပြင်တစ်မြို့လုံးနီးပါးကိုသွာလာလှုပ်ရှားမှုတွေမလုပ်ဖို့ပိတ်ပင်ထားလိုက်ပါတယ်။တစ်ချိန်တည်းမှာပဲပဲရစ်ကအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့သူတွေကိုလည်းလုံခြုံရေးအာဏာပိုင်တွေကပိုက်စိတ်တိုက်လိုက်ရှာနေကြတာပါ။စနေနေ့ကတော့ဒီမြို့တော်ဘရက်ဆဲကလမ်းတွေနဲ့ဗူတာရုံတွေကိုပိတ်ခဲ့ပြီးတော့လက်နက်အပြည့်ကင်ဆောင်ထားတဲ့လုံခြုံရေးတပ်ဖွဲ့တွေကကင်းလှည့်စောင့်ကြပ်နေကြတာလည်းဖြစ်ပါတယ်။အာဏာပိုင်တွေရရှိခဲ့တဲ့ခိုင်လုံတဲ့သတင်းတွေအရလက်တလောစိုးရင်ရလောက်တဲ့ချင်းချောက်မှုရှိနေတာကြောင့်သတိပေးချက်ကိုအမြင့်ဆုံးအထိတိုးမြှင့်လိုက်ကြောင်းဘယ်လ်ဂျီယမ်ဝန်ကြီးချုပ်ချားလ်စ်မီရှဲကပြောဆိုခဲ့ပါတယ်။လက်နက်တွေဖောက်ခွဲပစ္စည်းတွေနဲ့လူတချို့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့နေရတော်တော်များများအောင်တိုက်ခိုက်ကောင်းတိုက်ခိုက်လာနိုင်တဲ့အထိစိုးရင်ရတယ်လို့ဝန်ကြီးချုပ်ကပြောခဲ့ပါတယ်။ဝန်ကြီးချုပ်မှတ်ချက်ပေးပြောကြားခဲ့ပြီးတဲ့ပြောကြားခဲ့တဲ့ခိုင်လုံတဲ့သတင်းဆိုတဲ့အထက်မှာပဲရစ်ကတိုက်ခိုက်မှုတွေမှာအဓိကပါဝင်ခဲ့သူတဦးဖြစ်တန်တရာရှိနေပြီးတော့လွတ်မြောက်နေဆဲဖြစ်တဲ့ဆာလာအက်ဘဒီဆာလန်ဟာနန်းတော်ဒါမှမဟုတ်ဘူတာကြီးလို့ဘရက်ဆဲမြို့ကအများပြည်သူသွားလာတဲ့နေရာမှာသူ့ကိုယ်သူအသေးခံဘုံဖောက်ဖို့စီစဉ်ကောင်းစီစဉ်နေနိုင်တဲ့အလားအလာတွေရှိနေတဲ့ကိစ္စလည်းပါဝင်တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးသတင်းရက်ကွက်က VOAသတင်းတောက်ဂျမီဒမားကိုပြောဆိုခဲ့ပါတယ်ပဲရစ်မြို့တိုက်ခိုက်မှုနဲ့တန်တရာရှိသူတို့အုပ်ကိုဘရက်ဆဲမြို့ကအိမ်တအိမ်မှာလက်နက်တွေနဲ့အတူဖမ်းဆီးမိခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတိုးမြှင့်လိုက်တာလည်းဖြစ်ပါတယ
်လူပေါင်း22ဦးသေဆုံးခဲ့ရတဲ့မာလီနိုင်ငံဘာမာကိုမြို့တော်ကဟိုတယ်တိုက်ခိုက်ခံမှုမှာအကြမ်းဖက်သမားတွေရဲ့ဆိုးရတဲ့လုပ်ရလို့ပြောဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကရှုံချလိုက်တယ်လို့လူသက်သမားတွေကိုမနာမနေလိုက်လံရှာဖွေမှဖြစ်ကြောင်းကတိပေးလိုက်ပါတယ်။ဘာမားကိုကတောက်ကြံနေတိုက်ခိုက်ခံရမှုဟာအမေရိကန်နိုင်ငံရဲ့အကြမ်းဖက်သမားချေမွန်ရေးတန်တိတ်ထံကိုပုံမခိုင်မစေတယ်လို့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကဒေတာရင်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာသမ္မတအိုဘားမားကပြောကြားလိုက်တာပါ။ဒီဆိုးရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပဲရစ်မြို့မှာတွေ့ခဲ့ရတယ်လို့တခြားနေရာတွေမှာလည်းမကြာခဏတွေ့နေရတာဖြစ်ပြီးအခုအတိုက်ခိုက်ခံရမှုကနိုင်ငံအတော်များများမှာအကြမ်းဖက်ချင်းချောက်မှုအန္တရာယ်ရှိနေတယ်ဆိုတာကိုသတိပေးချက်တစ်ခုဖြစ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေဟာသူတို့နိုင်ငံသားတွေကိုကာကွယ်နိုင်မှုအတွက်အကြမ်းဖက်မှုဖြစ်ပေါ်လာစေတဲ့အမုန်းတရားတွေမပြန့်ပွားအောင်လုပ်ပြီးအကြမ်းဖက်ခွင့်ရအဖွဲ့တွေကိုမြေလံပစ်ဖို့တန်လိမ့်ထံချထားတယ်လို့လည်းပြောပါတယ်။အနောက်အာဖရိကအစ်စ်သွေးကြောအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ AQIM Al-Qaeda အဖွဲ့နဲ့သူ့မိတ်ဆွေ El Mora Bidon အဖွဲ့တွေကသူတို့နှစ်ဖွဲ့ပေါင်းပြီးအခုလိုတိုက်ခိုက်ခဲ့တာလို့ကြေညာပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနအရာရှိသူကလည်း AQIM အဖွဲ့ကဒီတိုက်ခိုက်မှုကိုလှုပ်ဆောင်မယ်လို့တန်တရားရှိကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုမှာဆိုမာလီနိုင်ငံသားအများပြားသေဆုံးခဲ့ရတယ်လို့ရုရှား6ဦးတရုတ်3ဦးဘယ်လ်ဂျီယမ်2ဦးစင်နီဂေါ2ဦးနဲ့အမေရိကန်2ဦးပါသေဆုံးခဲ့တာပါ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့အရှေ့လေပိုင်းကိုတွားရောက်မှာဖြစ်ပြီးအစ္စရေးပါလက်စတိုင်းအကြမ်းဖက်မှု IS တွဲကြွအဖွဲ့နဲ့ဆီးရီးယားကပဋိပက္ခတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်ပါတယ်။၃ရက်ကြာအရှေ့လေပိုင်းခီးစဉ်တွင်အစ္စရေးအနောက်ဘက်ကမ်းမြောင်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကိုတွားရောက်ဖို့စီစဉ်ထားတယ်လို့စနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထက်မှာနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်တယ်အဗီဂျေရုဆလင်နဲ့ရာမာလာမြို့တွေမှာရှိနေစဉ်ဝင်ကြီးကယ်ရီဟာဆီးရီးယားနဲ့ IS ကိစ္စတွေအပြင်နှစ်နိုင်ငံနဲ့ဒေသရင်းလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အဘူဒါဘီမှာနှစ်နိုင်ငံနဲ့ဒေသရင်းနိုင်ငံရေးလုံခြုံရေးရာကိစ္စရပ်တွေကိုလည်းဝင်ကြီးကယ်ရီဆွေးနွေးသွားမှာဖြစ်တယ်လို့ဆိုထားပါတယ်အစ္စရေးနိုင်ငံကိုဝင်ကြီးကယ်ရီနောက်ဆုံးတွားရောက်ခဲ့တာကတော့လွန်ခဲ့တဲ့တနှစ်ကျော်ကဖြစ်ပါတယ်။တချိန်တည်းမှာပဲအစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခတွေကနောက်ဆုံးအဖြစ်စနေနေ့နှောင်းပိုင်းကအစ္စရေးတောင်ပိုင်းမှာဓားနဲ့ထိုးတိုက်ခိုက်မှုကြောင့်လူ၄ယောက်ထဏ်ရာရရှိခဲ့တယ်လို့အစ္စရေးရဲကပြောပါတယ်။တိုက်ခိုက်မှုဟာခါယက်ဂတ်မြို့မှာဖြစ်ပွားခဲ့တာဖြစ်ပြီးတော့အခင်းဖြစ်တဲ့နေရာကနေထွက်ပြေးသွားတဲ့တိုက်ခိုက်သူ၁ယောက်ထက်မနည်းကိုရဲတွေကလိုက်လံရှာဖွေနေကြပါတယ်။
အာဖဂန်နစ္စတန်တောင်ပိုင်းမှာစနေနေ့ကဘတ်စကားခိတဲ့အနည်းဆုံး20လောက်ကိုအမည်မသိတနတ်သမားတွေကပြန်ပေးဆွဲသွားခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဒေတာမှာဒီလအစောပိုင်းကအမျိုးသမီး3ဦးအပါဝင်အရသာတရားခံ9ဦးကို IS အဖွဲ့ကိုစစ်ဆေးခံသူတွေလို့တန်မြတ်ရှိသူတွေကခေါင်းဖြတ်တိုက်ခဲ့တာပါ။ဒီဇဘူးခရိုင်ထဲမှာစစ်သွေးကြော်တွေကမနေ့စောစောမှာပဲခဲမျိုးတော်နဲ့တိတ်မွေးလာတဲ့အဝေးပြေးလမ်းမကြီးပေါ်ကဘတ်စကားအများပြားကိုရက်ခိုင်းပြီးခီးတဲ့တွေကိုဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်။လုံခြုံရေးတပ်တွေကအဲ့ဒီဒေတာထဲမှာကယ်ဆယ်ရေးနဲ့ရှာဖွေရေးတွေကိုစတင်လှုပ်ဆောင်နေပြီလို့ခရိုင်အာဏာပိုင်တွေကပြောပါတယ်။သူတို့ကိုဘယ်အဖွဲ့အစည်းကဖမ်းသွားတယ်ဆိုတာအခုထိမသိရသေးပါဘူး။အဖမ်းခံသူအများစုကဟာဇာရာလူမျိုးစုရှီယာမွတ်စလင်တွေဖြစ်တယ်လို့သိရပါတယ်။သူတို့ကိုမဖမ်းခင်မှာစစ်သွေးကြော်တွေကဘတ်ကားတွေပေါ်တက်ပြီးခီးတဲ့တွေရဲ့မှတ်ပုံတင်တွေကိုစစ်ဆေးခဲ့တယ်လို့ဒေတာအရာရှိတွေကပြောပါတယ်။ဒီအဝေးပြေးလမ်းမကြီးကိုကဘူးကန္ဒဟာအဝေးပြေးလမ်းမကြီးလို့ခေါ်ကြပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509 9တို့ကနေထုံနေပေးနေပါတယ်ရှင်
မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှနိုင်ငံများထိပ်သီးညီလာခံမှာစနေနေ့ကအမေရိကန်သမ္မတဘရက်ခ်အိုဘားမားနဲ့မြန်မာသမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့မြန်မာသမ္မတရုံးရဲ့ပြောခွင့်ရပြည်ထောင်စုဝန်ကြီးဦးရထွတ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြောဆိုမှုအသေးစိတ်ကိုတော့ဖော်ပြမထားပါဘူးအလားတူသမ္မတဦးသိန်းစိန်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အာဆီယံနဲ့ဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ရဲ့ထိပ်သီးညီလာခံဘေးဘက်မှာခဏတာတွေ့ဆုံခဲ့ကြပြီးဒေါက်ဆတ်စုကြည်ဦးဆောင်တဲ့အတိုက်ခံ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက်အဆင်ပြေချောမွေ့စွာအာဏာလွှဲပြောင်းနိုင်ရေးမြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုကြောင်းကြိုတိုသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်သမ္မတဦးသိန်းစိန်ရဲ့ဦးဆောင်မှုအောက်မှာပြုပြင်ပြောင်းလဲမှုရလဒ်အနေနဲ့တမိုင်းဝင်ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်စွာကျင်းပပေးနိုင်ခဲ့တဲ့အပေါ်မှာလည်းဝန်ကြီးချုပ်ရှင်ဇိုအာဘေကသမ္မတဦးသိန်းစိန်ကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဆိုထားပါတယ်။တခါထိပ်သီးညီလာခံအဖွဲ့မိန်ကွန်းမှာလည်းအင်ရှင်ဖြစ်မလေးရှားဝန်ကြီးချုပ်နာချစ်ရဇက်ကမြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲတွေကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်အာဆီယံအသင်းကြီးအနေနဲ့ချီးကျူးခဲ့ပြီးမြန်မာနိုင်ငံသားမကဒေသတစ်ခုလုံးတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးဆောင်ရွက်မှုတွေကိုမလေးရှားကဆက်လက်အားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်၊ရုရှား၊ဩစတြေးလျားအိန္ဒိယ၊တရုတ်၊နယူးဇီလန်၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့အရှေ့အာရှနိုင်ငံများရဲ့ထိပ်သီးညီလာခံကိုလုံခြုံရေးတွေတင်းကျပ်ထားတဲ့မလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူမှာပထမနေ့ဆွေးနွေးပွဲကိုစနေနေ့ကစတင်ကျင်းပခဲ့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဩစာကြီးတဲ့အတိုက်ခံခေါင်းဆောင်နှုတ်ဦးကို1982ခုနှစ်ပါကစ္စတန်လက်အောက်ကနေလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းဆစ်ရဆွေပြစ်မှုကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ကုတ်မြတ်လိုက်ပြီးဖြစ်ပါတယ်။ BNP ပါတီခေါင်းဆောင်ဆလာဟူဒင်ကာတာချောက်ဒရီနဲ့ဂျမတ်အီအစ္စလာမီပါတီအတွင်းရေးမှူးချုပ်အလီအရှမ်းမိုဟာမက်မူဂျာဟစ်တို့ကိုစနေနေ့ညမှာကွပ်မြစ်ခဲ့တာဖြစ်ပါတယ်။ချောင်ဒရီနဲ့မူဂျာဟစ်တို့ကသူတို့ပေါ်မှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမရင်းမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေ2013ခုနှစ်တုန်းကချမှတ်ထားတဲ့တေးတံပြစ်တံအတွက်အယူခံဝန်မှုကိုဗုဒ္ဓဖူးနေမှာဘင်္ဂလားဒေ့ရှ် တရားလွတ်တော်ချုပ်ရုံးကနေပယ်ချခဲ့တာပါ။ဒါအပြင်သမရမူဟာမက်အဗ်ဒူဟာမက်ကလည်းသူတို့ရဲ့လွန်ငင်းချမ်းသာဝင်ပေးဖို့အတွက်အယူခံဝင်မှုကိုစနေနေ့မှာပဲပယ်ချပစ်ခဲ့တာပါ။ချောင်ရင်းနဲ့မူဂျာဟစ်တို့ရဲ့မိသားစုဝင်တွေဟာသူတို့ကိုမော်ကော့မြခင်စနေနေ့ကဒက်ကာဘဟုအချင်းတောင်ကြီးမှာနောက်ဆုံးတွားရောက်တွေ့ဆုံခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။သူတို့နှုတ်ကိုကော့မြမှုအတွက်မကျေနပ်မှုတွေနဲ့အဓိကယုံတွေဖြစ်လာမှာကိုဆိုရင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာလုံခြုံရေးတတိပေးချက်အဆင့်မှန်ထားပါတယ်။ပါကစ္စတန်လက်အောက်ကနေလွတ်လပ်ရဖို့အတွက်ကြိုးပမ်းစဉ်ကာလအတွင်း1981ခုနှစ်စစ်ပွဲတွေမှာပါကစ္စတန်စစ်သားတွေကဒေသခံသစ္စာပေါက်တချို့ရဲ့အကူအညီနဲ့လူပေါင်း3000လောက်ကိုတပ်ဖြတ်ခဲ့တဲ့အပြင်အမျိုးသမီးပေါင်း2000ကျော်ကိုမရင်းချင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်
။တောင်ကိုရီးယားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစစ်တပ်ရဲ့အုပ်ချုပ်မှုတွေကို1990ပြည့်လွန်နှစ်တွေမှာတရားဝင်အဆုံးသတ်ခဲ့တဲ့တောင်ကိုရီးယားသမ္မတဟောင်းကင်ယွန်ဆမ်ဟာဒီကနေ့မနက်အစောပိုင်းမှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်88နှစ်အရွယ်ရှိပြီဖြစ်ပါတယ်။မကြာသေးခင်နှစ်တွေကစလို့ဖျားနာမချမ်းဝေဒနာတွေခံစားခဲ့ရတဲ့သမရဟောင်းကင်ဟာအပြင်းပြပြီးတော့သွေးစိတ်တင့်ရာကကြာတာပရင်းနေမှာဆေးရုံတင်ခဲ့ရတာဖြစ်တယ်လို့ဆိုမျိုးတော်မှာရှိတဲ့အမျိုးသားတက္ကသိုလ်ဆေးရုံအုပ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။စပိန်နိုင်ငံမှာစနေနေ့ညကကစားခဲ့တဲ့လာလီဂါဘောလုံးပွဲမှာတော့ဘာစီလိုနာကရီယယ်မက်ဒရစ်ကိုဂိုးပြန်နဲ့နိုင်သွားပါတယ်။Madrid မြို့က Real Madrid ကွင်းမှာကစားခဲ့ကြတာမှာ Barcelona က Ancient Real Madrid ကို၄ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ Barcelona အတွက်ဂိုးတွေကို Suarez က၂ဂိုး၊ Neymar နဲ့ Iniesta တို့က၃ဂိုးစီသွင်းခဲ့ပါတယ်။ Real Madrid အသင်းကဂိုးသွင်းခွင့်တွေရခဲ့ပေမဲ့ Barcelona ဂိုးသမား Bravo ကအစွမ်းပြပြီးကာကွယ်သွားပါတယ်။Italy Series A မှာ Juventus က AC Milan ကိုတကူးခုံးရှိနဲ့အနိုင်ရသွားတယ်လို့အင်္ဂလန်မှာတော့ Liverpool က Manchester City ကိုအဝေးကွင်းမှာ၄ဂိုးနဲ့နိုင်ပါတယ်။တခြားပွဲစဉ်တွေမှာ Manchester United က Watford ကို၂ဂိုးတကူး၊ Chelsea က Norwich City ကိုတကူးခုံးရှိနဲ့နိုင်ပြီး West Brom က Arsenal ကို၂ဂိုးတကူးနဲ့နိုင်သွားပါတယ
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနနာချမ်းတဲ့ဒေါက်ခင်မျိုးတက်တို့ကကြေညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်စင်းကိုအပိသက်ကြေညာပြီးနောက်မှာတော့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနိုင်ငံလုံးမှာ80ရာခိုင်နှုန်းလောက်အနိုင်ရခဲ့တယ်လို့ NLD ပါတီကပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲရလဒ်တွေအပိသက်ထုတ်ပြန်ပြီးနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရွေးကောက်ပွဲတရားမမျှတမှုတွေကိုတိုင်ကြားထားမှုတွေရှိသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနိုင်ရကိုယ်စားလှယ်အချို့ကိုလည်းတိုင်ကြားခံရမှုတွေရှိနေပါတယ်။မန်အင်ဂျင်နိုင်ကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့မဲဆန္ဒနယ်မြေအားလုံးကအနိုင်ရကိုယ်စားလှယ်တွေရဲ့အမည်စင်းတွေကိုကြေညာပြသသွားပါပြီ။တနိုင်ငံလုံးအတိုင်းအတာအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့80ရာခိုင်နှုန်းအနိုင်ရရှိတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ်။
ဒီကောင်နေမှုဆိုတာကိုကော်ပရေးရှင်းပြီးတော့ကျင်းပခဲ့တာကျင်းပခဲ့တာပြီးသွားပြီ။အဲခုတိုင်းဆိုရင်တော့တနင်္ဂနွေနေ့တိုင်းမှာဒီလို80ရာခိုင်နှုန်းလောက်ရမှာလေခင်ဗျာ။
ရွေးကောက်ပွဲရလဒ်အားလုံးကိုအပြည့်အစုံကျင်းညာခဲ့ပြီးတဲ့နောက်ကော်မရှင်ကထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေအရနှစ်ပတ်အတွင်းကန့်ကွက်လှော်ရီနဲ့တိုင်ကြားမှုတွေကိုနိုင်ငံရေးပါတီတွေကြားမှာစတင်နေပါပြီ။ချန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲဥပဒေကိုချိုးဖောက်မှုနဲ့NLD ကနေတိုင်ကြားတဲ့အမှုတွေရှိနေတယ်လို့လည်းဦးဝင်းထင်ကပြောပါတယ
်။ခုတချို့ပြောနေတယ်မှာထုတ်နေပြီအဲ့ဒါကကျွန်တော်တို့လည်းကောင်းတဲ့လူတွေရှိတယ်။ကောင်းတဲ့အာမေရှိတယ်။ကျွန်တော်တို့လည်းကောင်းတဲ့လူရှိတယ်။ဥမာကျွန်တော်တို့ရှိတယ်။ကောင်းတဲ့လူကတရားဆွဲလိုက်ပြီးမိုင်းပြမှာချန်ပီယံမိုင်းပြမှာလည်းတရားဆွဲလိုက်ပြီးဒါပေမဲ့ကျွန်တော်ရောင်းတိုင်းခံနေမှာတော့ခဏရနေပြီးကျွန်တော် NLD ကိုမြတ်ဒီလိုဒီဖော်ပြကိုကောင်းတဲ့တရားဆွဲတဲ့ခံရကျင်းပါပြီ
။ချက်ခိုင်ဖွံ့ဖြိုးရေးဘက်ကလည်း NLD ကိုကန့်ကွက်တိုင်ကြားထားတဲ့အမှုနှစ်ခုရှိတယ်လို့လည်းဦးဝင်းထင်ကပြောပါတယ်
။ကျုပ်မှုတွေကတော့တရားရုံးတကယ်ရဲတဲ့ဆိုတော့တရားရုံးနဲ့ဆိုင်တယ်။ကျုပ်ကလည်းရောင်းယူဘက်ကော်မရှင်နဲ့ဆိုင်တယ်။အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကတော့ကိုယ်လေးနောက်ပြီးကိုယ်လေးယူဘက်ဝန်ကြီးနဲ့တော့ကိုယ်လေးရောက်ပြီးငွေကြေးပြီးပုံတင်လမ်းပေးပြီးကအခုကျတော့ယူဘက်ဝန်ကြီးရဲ့ခါမှာဒီနေ့လုပ်တဲ့ခါမှာကျွန်တော်တို့ဘဟုဝါရောနေရာရောတက်ပြီးရေဟိုရှင်းနိုင်နေရသွားပြီးကူညီနေရပါလေ
ရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်ကြားထားတဲ့အမှုတွေကိုအနိုင်ရပါတီကြီးအနေနဲ့ဥပဒေကြောင်းအရမှန်မှန်ကန်ကန်စောင့်ရွက်သွားမယ်လို့လည်းဦးဝင်းထင်ကပြောပါရယ်ပြည်သူ့လွှတ်တော်323နေရာအမျိုးသားလွှတ်တော်168နေရာ တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်630နေရာနဲ့တိုင်းရင်းသားလူမျိုး29နေရာစုစုပေါင်းမဲဆန္ဒနယ်မြေ1150မှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်အမည်အစင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ရှင
်။ဒါကတော့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ UNA ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဟာမိတ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးလက်ရှိအစိုးရနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေအတွင်နိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်ရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရင်းစတဲ့အချက်လက်တွေကိုဆွေးနွေးခဲ့ကြပါတယ်။သတင်းပြည်စုံကတော့ VOE ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ UNA ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်ဖွဲ့ခေါင်းဆောင်တွေနဲ့ NCA ပြည်ရက်လက်မှတ်ရေးထိုးခဲ့တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ခေါင်းဆောင်တွေရဲ့အစည်းအဝေးမှာလက်ရှိဆိုရလက်ထက်နိုင်ငံရေးဆွေးနွေးပွဲတွေစတင်ကျင်းပနိုင်ဖို့နဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလည်းပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးတအောင်ကခုလိုပြောပါတယ်
ဒီအစိုးရစက်တန်ကာလမှာမြန်မာပြည်နဲ့ပတ်သက်လို့ပေါ်ဆောင်တဲ့ဒေသကိုပြန်သွားဖို့ပြင်နိုင်ငံရေးဘူပါရေးဆွဲရမယ်။ဒီနိုင်ငံရေးဆွေးနွေးပွဲကတော့အဲ့ဒါနိုင်ငံရေးဆွေးနွေးပွဲကိုအခုအစိုးရစက်တန်မှာစတင်ပြီးတော့လုပ်နိုင်ဖို့ကြိုးပမ်းတယ်။အခြေအကလက်မှတ်ထိုးထားတဲ့အဖွဲ့ချုပ်ဖွဲ့ကဆိုင်းနာဆွဲအားလုံးမပါဘဲနဲ့ရှင်းပြလဲလက်မှတ်ထိုးထားတဲ့အကြောင်း
အခုတွေ့ဆုံမှုဟာအပြစ်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းပထမဆုံးတွေ့ဆုံတာဖြစ်ပြီးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားဒေသကစစ်ဘေးဒုက္ခတွေအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့လည်းဦးအေးတအောင်ကပြောပါတယ
်။ဟုတ်ကဲ့အခြေခံရသေးကိုကျောင်းနဲ့တရားမှာမောင်မြင်တဲ့အကြောင်းကိုလည်းပြောပါတ
ယ်။ NCA လက်မှတ်ရေးသူဖို့အစဉ်အသင့်မဖြစ်သေးတဲ့အဖွဲ့တွေအနေနဲ့လည်းငင်းချမ်းရေးဖြစ်စဉ်အတွက်နိုင်ငံရေးမှုပေါ်ရေးဆွဲရေးမှာပါဝင်နိုင်ဖို့မြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့ PNL ကပို့အမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌကိုမြင့်ထွန်းကအခုလိုပြောပါတယ
်။နိုင်ငံရေးမှုပေါ်ရေးဆွဲခြင်းကိစ္စပါဝင်ပါလေ။ရှေ့လုပ်ငန်းစဉ်တွေမှာဒီလက်မှတ်မရေးထိုးသေးတဲ့ညီနောင်ဖွဲ့ကြီးတွေတန်းတူကြီးတွေပါဝင်ပေးဖို့ဆွေးရအောင်ဒီ GIC ရေးမှာနေပြီးတော့မှကျွန်တော်တို့ဆွေးနွေးပါအရင်ကတော့သူကလေးလာသူဖြစ်ပဲဖိတ်မှာပေါ့နော်။အခုတော့ကျွန်တော်တို့လေးလာသူဖြစ်ခြင်းမနေနဲ့မဟုတ်ပဲနဲ့အထူးဖိတ်ကြသူအနေနဲ့ဖိတ်ကြသွားဖို့တော့ဒါအစိုးရကပြကတယ်သူတို့လက်ခံပြန်သာပြင်မယ်လို့ပြောတာပါ။အထူးဖိတ်ကြသူကတော့အစိုးရရဲ့လက်ခံဝန်မှုပြီးရဲသူရှင်းနေခွင့်ရမှာပေါ့။
လက်ရှိအချိန်မှာတော့ရွေးကောက်ပွဲလွန်ကာလမှာမြန်မာတပ်မတော်နဲ့ KIU ကချင်ဖွဲ့ SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားမှာရှေးကထက်တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတောင်းနဲ့ချီတဲ့ဒေသခံကြေးရွာသားတွေလည်းစစ်ပြေးထုတ်ခတ်တဲ့အဖြစ်နဲ့မူရင်းဒေသကနေတင်းရှောင်နေကြရပါတယ်။လူဖြစ်ပွားနေတဲ့အချိန်တွေကြောင့်ပြည်တွင်းစစ်ရဆဲရေးနဲ့ငင်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက် UNA ဖွဲ့အနေနဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ရှေ့ဆက်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးတအောင်ကပြောပါတယ်။ဒီမှာပြည်စည်းခဲ့တဲ့အစည်းအဝေးမှာ UNA ဖွဲ့တွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးရပါတီ၊ကရင်မျိုးရပါတီကခေါင်းဆောင်တွေ၊လက်နက်ကိုင်တိုင်းဒေသဖွဲ့တွေဖြစ်တဲ့ကရင်မျိုးရစည်းရုံး KNU ၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TKPA ၊ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပို့မျိုးရလူမျိုးရေးဖွဲ့ချုပ်ချင်းမျိုးရတပ်ဦး CNF အစရှိတဲ့အဖွဲ့ရှိဖွဲ့ကကုစလေ20လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ကိုနိုင်ကွန်းအိမ်ပေးပို့တဲ့တင်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ဥအောင်ခင်မြမရေး30ချက်အစီအစဉ်ကိုနားဆင်ရမှာပါဒေသခံတိုင်းရင်းသားအဖွဲ့အစည်းတွေကန့်ကွက်နေတဲ့ကြားကတန်လွင်မြစ်ပေါ်မှာရေကာတာဆောက်ပြီးနိုင်ငံသားကိုလျှက်စစ်တအားရောင်းစားမဲ့စီမံကိန်းဟာ NLD အစိုးရအသည့်ရင်ဆိုင်ရမဲ့ပြဿနာတစ်ခုဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
တန်လွင်မြစ်ဟာမြပါပြည်အရှေ့ပိုင်းရဲ့အသက်သွေးကြောဖြစ်တာမို့ရေကာတာတည်ဆောက်မဲ့စီမံကိန်းကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ။ဒါကြောင့်တန်လွင်ရေကာတာဆက်ကျင်ရေးဟာနိုင်ငံရေးလှုပ်ရှားမှုလူဖြစ်လာပါတယ်။ရှင်းနေမှာဖွဲ့စည်းမဲ့အစိုးရသည့်ရင်ဆိုင်ရမယ့်အဓိကပြဿနာတစ်ခုဖြစ်ပါတယ်။တန်လွင်ရေအားဆက်ကျက်စစ်စီမံကိန်းကိုကန့်ကွက်ကြောင်းအယတားအဖွဲ့အစည်းတရားကျော်ကဇူလိုင်လကကြေညာပါတယ်။ဩဂုတ်လမှာတန်လွင်ရေကာတာစီမံကိန်းရစိမ့်မှုလူ1000ကျော်လက်မှတ်ထိုးတဲ့ပန်ကြားစွာကို Action for Sunset Rivers အဖွဲ့က SMEC ကုမ္ပဏီကိုပေးပို့ပါတယ် SMEC ဆိုတာ Australia အခြေစိုက် Snowy Mountains Engineering Corporation ဖြစ်ပြီးတန်လွင်မြစ်မှာမိုင်းတုံဆဲဆောက်လို့တဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းကိုဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကို လေးလံဆန်းစစ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။အစိုးရကလည်းဒီကိစ္စမှာကြွတင်တဲ့နာမည်ကျော်ဂျာနီအဖွဲ့အစည်းကိုတာဝန်ပေးတယ်လို့ဆိုပါတယ်။လက်တွေ့ကတော့ SMEC ဟာရေကာရာတိစောက်နိုင်မှုအဓိကထားပြီးဒေသခံတွေရဲ့ကန့်ကွက်မှုကိုယူမဆိုင်ပဲအပေါ်ရာအမြင်ကောင်းအောင်လှည့်ပြနေတာလို့ရှမ်းလူမျိုးရေးအသင်းအဖွဲ့တွေကဆွဆွဲထားပါတယ်။
လူငယ်တဲ့ဇွန်လကလွတ်တော်မေးမြန်းခန်းမှာတန်လျင်မြစ်ပေါ်မှာရရလျက်စစ်စီမံကိန်း5ခုအကောင့်ထည့်ဖော်ဖို့အစီအစဉ်တွေကြောင်းလျက်စစ်စွမ်းအားဝန်ကြီးဌာနကရှင်းပြပါတယ်မီဂါဝတ် 1400 ရှိတဲ့ကွန်းလုံစီမံကိန်းမီဂါဝတ် 1200 ရှိတဲ့နောင်ဖစီမံကိန်းမီဂါဝတ် 9000 ရှိတဲ့မိုင်းတုံစီမံကိန်းမီဂါဝတ် 4000 ရှိတဲ့ရွာသစ်ရေကာတာနဲ့မီဂါဝတ် 1400 ရှိတဲ့ဟတ်ကြီးစီမံကိန်းစတဲ့ရေကာတာ5ခုတည်ဆောက်ဖို့ဖြစ်ပါတယ်ဒီအထဲမှာကွန်းလုံဆယ်တိဆောက်ဖို့တရုတ်နဲ့ဖက်ဆက်သဘောတူစာချုပ်လက်မှတ်ထိုးပြီးပြီဖြစ်လို့အကောင့်ထည့်ဖော်ဖို့ပဲလိုတော့တယ်လို့ဆိုပါတယ်။ကျန်တဲ့စီမံကိန်း၄ခုကတော့နားလည်မှုစာချုပ်လွှာနဲ့သဘောတူညီမှုစာချုပ်လွှာလက်မှတ်ထိုးတဲ့အစင်းမဲ့ရှိသေးတယ်လို့ဆိုပါတယ်။အကျိုးတရားမှုတွေကိုလေ့လာပြီးမှဖက်ဆက်စာချုပ်လက်မှတ်ထိုးဖို့ရှိပါတယ
်။တန်လျင်ရေကာတာထဲမှာအကြီးဆုံးနဲ့အကန့်ကွက်ခံရဆုံးဟာမိုင်းတုံစီမံကိန်းဖြစ်ပါတယ်။ပြမြောက်တိုင်မှုအစီရင်ခံစာကိုအတိမပြုသေးဘူးလို့တွတ်တော်မှာဇော်လန့်ကဖြေချသွားတဲ့မိုင်းတုံစီမံကိန်းဟာတာဆန်းရေကာတာရဲ့အမည်စ်ဖြစ်ပါတယ်။တာဆန်းဆယ်စီမံကိန်းကိုစေအစိုးရကမှစတင်ပါတယ်။ဒုံးစားအတိုင်းမြေတွေသိမ်းရွာတွေရွှေ့စတာတွေလုပ်တဲ့အတွက်ကန့်ကွက်လာကြပါတယ်။တန်လွင်ရေကာတာစီမံကိန်းကြောင့်1999မှာတန်လွင်စောင့်ကြည့်ရေးအဖွဲ့ပေါ်လာပါတယ်။တန်လွင်မြေဝန်းကိုအန်ဒီရဲ့ပေးနိုင်တဲ့အကြောင်းတင်ပြတဲ့အစီရင်ခံစာတွေကိုထုတ်ဝေပါတယ်2017မှာတရုတ်အင်ဂျင်နီယာ3ဦးကိုဒေတာကလက်နက်ကင်တစုက3လဖမ်းဆီးထိန်းသိမ်းတာကြောင့်တာဆန်းစီမံကိန်းကိုခေတ္တရပ်ဆိုင်ခဲ့ရပါတယ်2013မှာမိုင်းတုံအမည်နဲ့ပြန်ပေါ်လာပါတယ
်မိုင်းတုံနဲ့မိုင်းပန်အကြာကတန်လွင်မြစ်ကိုဖြတ်တဲ့တာဆန်းကတိုးစိတ်နေရာမှာတံတားဆောက်ထားပါတယ်ဒီတံတားအထက်ဆယ်မိုင်ကွာမှာရေကာတာဆောက်တာကိုမိုင်းတုံဆယ်စီမံကိန်းသို့မဟုတ်အထက်တန်လွင်စီမံကိန်းလို့ခေါ်တာဖြစ်ပါတယ်။ကျိုင်းတောင်ရေအားလျက်စကြောင့်မိုင်းပန်မြို့မှာမီးရနေပြီဖြစ်ပေမဲ့မိုင်းတုံနဲ့မိုင်းဆက်မြို့မှာလျှက်စစ်မီမရသေးတဲ့အတွက်စန့်ကျင်ကန့်ကွက်တာမျိုးမရှိအောင်မိုင်းတုံစီမံကိန်းဆိုပြီးအမည်ပြောင်းလိုက်တာဖြစ်ပါတဲ့။ဒါပေမဲ့မိုင်းတုံစီမံကိန်းရဲ့အဓိကရည်ရွယ်ချက်ကထိုင်းနိုင်ငံကိုလျှက်စစ်တပ်အားရောင်းစားဖို့ဖြစ်ပြီးဆရာဂိုင်နှုန်းလောက်သာပြည်တွင်းမှာသုံးစွဲနိုင်ပါလိမ့်မယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆယ်စီမံကိန်းကြောင့် 1996 ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း 1,500 နဲ့လူဦးရေ 3 သိန်းလောက်ရှိကြောင်းသိရှိရပါတယ
်။တန်လွင်မြစ်အပေါ်ဆုံးကကွန်းလွန်ရေအားလျှက်စစ်ကိုတရုတ်အင်နာဂျီနဲ့ Asia World Company တို့တည်ဆောက်ဖို့အတွက်မြန်မာအစိုးရနဲ့ဖက်ဆက်သဘောတူချက်လုပ်ထားပါတယ်။တရုတ်ကုမ္ပဏီကဒေါ်လာသန်း1,000ကျော်ရာခိုင်နှုန်းဖြင့်ရင်းနှီးမှဖြစ်လို့ထုတ်လုပ်တဲ့လျှက်စစ်ဓာတ်အား15ရာခိုင်နှုန်းကိုမြန်မာဘက်ကခံစား권ရှိပါတယ်။ကွန်လုံနဲ့နောင်ဖစီမံကိန်းဟာအပြည့်အစာချုပ်လက်မှတ်မထိုးတဲ့ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ကချုပ်ကြိုင်တဲ့ဒေသနဲ့ဤစားကြောင်သိရပါတယ်။မိုင်းတုံဆယ်ဒေသမှာအစိုးရတပ်အင်အား 9,000 လောက်နေရာချထားပါတယ်။တန်လွင်ရေကာတာတွေတိဆောက်မဲ့မြေဝန်းဒေသမှာတိုင်းရင်းသားလက်နက်ကင်တွေရှိနေတာဟာလည်းအချိန်မရွေးတိုက်ပွဲဖြစ်နိုင်ပါတယ်။တိုင်းရင်းသားနဲ့မြန်မာဗဟိုအစိုးရအကြားတရားစတာခွဲဝေမှုနဲ့ပတ်သက်ပြီးဘာသဘောတူညီချက်မှရှိသေးတာမဟုတ်ပါဘူး။တန်လွင်မြေဟွားဟာပြည့်ခွေကျော်ပေါ်မှာတည်ရှိတာကြောင့်ငလျင်အန်ဒီရဲ့စိုးရင်ရတယ်လို့ဘူမိဗေဒပညာရှင်အချို့ကသုံးသပ်ပါတယ်။ငလျင်လုံရင်ဆဲကျိုးပေါက်လို့ရှိတာမို့အသေးအပြောက်များတဲ့တာရကတွေရှိပါတယ်။ရက်စစ်တအားရောင်းစားလိုတာနဲ့ဒလူကြီးမှပြီးအန်ဒီရဲ့ရှိတဲ့စီမံကိန်းတွေကိုမဖြစ်မနေလှုပ်ချင်နေတာဟာသဘာဝမကျဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့သုံးသက်ချက်ကိုကိုကျော်ကျော်သိန်းကတင်ပြထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတနင်္ဂနွေနေ့မနက်ပိုင်းတင်ဆက်နေကြ American Style Indian 3 English စာသင်ခန်းစာအစီအကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားဖြစ်ပါတယ်ခင်ဗျာ။
ဒီ3ဘာ English American Style Ganda မှာထားတယ်လို့ဒီပေးရတဲ့ put ကို chicken နဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဆုံး
put one's foot down
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက put put ကထားတာချထားတာ one apostrophe s one's ကဒုတိယရေ foot foot ကခြေတော် down down ကအောက်ဆိုတော့ စစ်စစ်ခုရဲ့ဓာတ်ရိုက်အသေးပဲကတော့လူတူးတယောက်ကသူ့ရဲ့ခြေထောက်ကိုအောက်ကိုဆောက်ချလိုက်တာပေါ့ဒီလိုမျိုးအပြုမူမျိုးလုပ်တာတွေ့ရင်တခုခုနဲ့ပတ်သက်လို့ဖြစ်နေတာတွေ့နေတာရင်ဆိုင်နေရတာမသင့်တော်ဘူးလို့ယူဆလို့ဆက်မဖြစ်သင့်ဘူးရတန်းကရက်ဖို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့တဝိုက်ဒီပဲကလည်းလာတူပါပဲကိစ္စတခုခုမှာမဖြစ်တင်တာကိုဟန်တာတာတနည်းအမိတ်ထုတ်ထားတာမျိုးတားမြစ်ထားတာမျိုးအပြတ်သတိပေးထားတာမျိုးကိုဒီ idiom နဲ့ရင်းညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John was always late for work so his boss put his foot down and gave him a serious warning
John ကအလုပ်ကိုအမြဲပဲနောက်ကျတယ်လीဒါကြောင့်သူဆရာသမားကပြပြသားသားပဲရတန်းကရက်ဖို့လေးနှစ်တည်းသတိမျိုးပေးလိုက်တယ်လို့အိပယ်ရပါလေ George ပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John was always late for work so his boss put his foot down and gave him a serious warning
ခုဆက်လက်ကြည့်ပြီးမှကတော့
put someone in his place
ဖြစ်ပါတယ်စာလုံးပေါင်းက put put ကထားလိုက်တာ someone someone ကတူတူရောက်ရဲ့his his ကအဲ့ဒီသူရဲ့ place place ကနေရာဆိုတော့စကူထုံရဲ့ဓာတ်ရိုက်အသေးပဲကတော့လူတူးကိုသူ့နေရာရောက်အောင်ထားလိုက်တာပေါ့ဒီတော့ရဲ့ idiom အသေးပဲကလည်းတိတ်မကွာထားပါဘူးကိုကိုတယောက်ယောက်ကစော်ကားရရောက်စီတဲ့စိတ်တူစီမဲ့စကားမျိုးလာပြောတယ်အပြုတ်မှုမျိုးဆက်ဆံလာတယ်ဆိုရင်ကိုကခံမနေပဲတန်ရတန်ရဖြစ်ဖို့သူ့နေရာနဲ့သူနေတတ်ဖို့ပြန်ပြောတာကိုနေရာကိုတိတတ်ဖို့ပြောလိုက်တာဖြစ်ပါလေကျမတို့ဒီမှာဘန်စကားမှာတော့ရရဆဆတန်ရတန်ရဘောလို့ပြောတာနဲ့တူတယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The new trainee is trying to boss others around he needs to be put in his place
အဲ့ဒီအလုပ်တင်တဲ့ကလေသူများတွေကိုလိုက်ဖိုးချဖို့ကြိုးစားနေတယ်သူ့နေရာနဲ့သူနေတတ်အောင်လုပ်ဖို့လိုနေပြီလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The new trainee is trying to boss others around. He needs to be put in his place.
ခုနောက်ဆုံးတင်ပြပေးမှာကတော့
put the squeeze on.
ဖြစ်ပါတယ်။စာလုံးပေါင်းက put put ကထားတာ the the s q u e e z e squeeze ကညစ်တာ on on ကအပေါ်ဆိုတော့စကားတစ်ခုနဲ့ဓာတ်ရိုက်အသေးပဲကတော့ညစ်ဖို့လုပ်တာပေါ့။ဒီအသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်။လူတူအူကိုတခုခုလောက်ရလေအောင်ဖိအားပေးတာဖြစ်ပါတယ်အတင်းမဖြစ်မနေလှုပ်ခိုင်းတာမျိုးလာပြီးလဲပြီးညှိနေတယ်ဆိုတဲ့ကျမတို့မြန်မာစကားနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom did not want to work overtime but his boss put the squeeze on him
Tom ကချိန်ဖို့လုပ်မဆင်ခြင်ဘူးလေဒါပေမဲ့သူဆရာသမားကအတင်းမဖြစ်မနေဆင်းခိုင်းတယ်လို့ဒေဗေရပါတယ်။ဂျော့ရှ်ရူပီရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Tom did not want to work overtime, but his boss put the squeeze on him.
ဒီတင်ပါ put ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
put your foot down, put someone in his place, put the squeeze on.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒါကတော့ဒေါ်လာလာတန်စီစဉ်တက်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအကိုလေ့လာခဲ့ရတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံနှုန်းချိန်မနက်6နာရီခွဲရှိနေပါပြီတော်တော်ရှင်တို့အခုနားဆင်နေရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ21ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခုဆက်လက်ပြီးထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်မကြာခင်ပေါ်ပေါက်လာဖို့ရှိတဲ့အရတအစိုးရဒီလက်ထက်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေမြန်မြန်ဆန်ဆန်ငြင်းငြင်းချင်းငြင်းချမ်းသွားနိုင်မှာသလားဆိုတာကိုတမရအရာရှိဟောင်းဘုံမှုအောင်လင်းထွတ်ထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်တော်လှန်ရေးနိုင်ငံရေးလှုပ်ရှားမှုတွေလုပ်ကင်ခဲ့တဲ့ ABSDF ចောင်းသားတမရဩက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်မြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့အချင်းမျိုးသားတပ်ဦး CNF ရဲ့အတွင်းရေးမှူးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီအတွင်းမှူးတက်ဒေါက်တာရွှေခါတို့ဦးဆောင်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့တော်တာရှင်နေနဲ့အတူဆွေးနွေးထားပါတယ်။မတ်တင်ကြီးထိုက်အစီအစဉ်ပြီးထုတ်လွှင့်သူမတ်ဆုမွန်နဲ့အတူတင်ပြထားတဲ့စနေနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်နိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညချမ်းဒိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။မြန်မာပြည်ရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစီးရီတင်းမာမှုတွေကတော့အခုရွေးကောက်ပွဲလွန်ကာလတွေအထိတွေ့မြင်နေရတာပါဒီအရာကြောင့်ဒီမကြခင်မှာပေါ်ပေါက်ဖို့ရှိနေတဲ့ NLD ဥဆောင်တဲ့အစိုးရသစ်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးဟာမြန်မြန်ဆန်ဆန်နဲ့ဖြည့်ရှင်းနိုင်မလားဖြစ်ပေါ်လာနိုင်မလားဆိုတာကိုဒီကနေ့ညမှာဆွေးနွေးချမှာဖြစ်ပါတယ်ပထမဦးဆုံးတော့ဒီဥဆောင်ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူတွေနဲ့အရင်မိတ်ဆက်ပေးခြင်းပါတယ်တဝူကတော့ဒီအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဘုံမှုဟောင်းဦးအောင်လင်းထွတ်ဖြစ်ပါတယ်။နောက်ဒီထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ဒီတော်လန်ရေးနိုင်ငံရေးလှုပ်ရှားမှုတွေအနီးကပ်လှုပ်ဆောင်နေတဲ့ဒီ ABSD ရဲ့ចောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ဟာဆိုလို့ရှိရင်ဒီမြန်မာဒီမိုကရက်တစ်အင်အားစုရဲ့တာဝန်ခံလည်းဖြစ်ပါတယ်။နောက်တစ်ယောက်ထပ်ပြီးတော့ဖိတ်ခေါ်ထားတာကတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး CNF ရဲ့အတွင်းရေးမှူးလည်းဖြစ်ပါတယ်။နောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီရဲ့အတွင်းရေးမှူးတက်ဖြစ်တဲ့ဒေါက်တာရွှေခါကိုဖိတ်ခေါ်ထားပါတယ်။အခုပထမဆုံးတော့ကျွန်မဒေါက်တာနိုင်အောင်ကိုမေးချင်ပါတယ်ရှင်။ဒေါက်တာနိုင်အောင်အခုလက်ရှိအစိုးရနဲ့အပြစ်ရထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ထွက်လာအောင်ပေါ့နော်။ဒီရှေ့ဆက်ဆောင်ရွက်နေကြပါတယ်။ဒီအစိုးရတက်တန်းကလည်းလေးလာပဲကျန်တော့ဒီနောက်အစိုးရသစ်လက်ထက်မှာလက်ရှိငြိမ်းချမ်းရေးအပြစ်ရရေးဆွေးနွေးပွဲတွေကိုဘယ်လောက်ထိရှေ့ဆက်လုပ်နိုင်မလဲရှင်။ဒီအတိုင်းပဲဆက်လုပ်သွားမလားဒေါက်တာနိုင်အောင်တို့ဘယ်လိုမျက်ယူဆထားပါလဲ။
ကျွန်တော်မြင်ရတော့ဒီ NLD ရဲ့ဒီရွေးကောက်ပွဲကြေညာစာတမ်းအပိုင်းဒီ NLD ရဲ့ဥဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစီပြောတဲ့မိကုန်းနေလက်တောင်ကြည့်ရတဲ့အပေါ်မှာဒီ NLD အနေနဲ့တော့ဒီအစိုးရဖွဲ့ပြတဲ့ဆိုလို့ရှိရင်ဗမာပြည်ငြိမ်းချမ်းကိစ္စကိုသူချာချာတက်တက်ကြွကြွလှုပ်ဆောင်သွားမလို့ကျွန်တော်မျှလင့်ပါတယ်။နောက်တစ်ခုကလည်းဒီသူတို့ဒီနေ့ပြောပွင့်ဆိုဝင်ရတဲ့ဒီဝင်းတယ်လို့ပြောကြတဲ့အရာဆိုလို့ရှိရင်လည်းဒီ NCA ဖြစ်စဉ်ကိုပေါ့နော်အဓိကရစဉ်ဖြစ်စဉ်ပေါ်မှာသူတို့ဒီနဲ့ဆက်ပြီးတွန်းအားပေးသွားမယ်။နောက်ပြီးတော့ Federal ကိစ္စတွေကိုစန့်ကျင်တဲ့ကိစ္စတွေကိုလည်းပြင်ပြီးတော့လုပ်သွားမယ်ဆိုတဲ့ကိစ္စတွေပြောတာရှိပါတယ်။နောက်တစ်ခုကဒီ NLD ဆိုတာကလည်းဒီနိုင်ငံရေးတည်ရကိုကဒီဒီမိုကရေစီဒီဖက်ဒရယ်ရေးကိုအခြေခံပြီးတော့တည်ဆောက်လာတဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကိုတက်တက်ကြွကြွနဲ့အောင်မြင်နဲ့ဥဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့ဒေါက်တာနိုင်အောင်ရှင်တစ်ဆက်ထဲမှာပဲမေးချင်တာဒီဦးဝင်းထိန်ပြောခဲ့တဲ့အထက်မှာဆိုလို့ရှင်လဲသူတို့ဒီအခုလက်ရှိဟိုမြန်မာငြိမ်းချမ်းရေးစင်တာမြန်မာအစိုးရဘက်ကလုပ်နေတဲ့ဟိုအပြစ်ခတ်ရစဲရေး NCA ပေါ်မှာအပြစ်အဝသဘောကျပါတယ်ဆိုတဲ့အနေအထားမျိုးတော့သူတို့ပြောထားတာမတွေ့ပါဘူးအဲ့တော့ဒီ NCA ကရောအစိုးရသစ်လက်ထက်မှာဘာများအပြောင်းလဲပေါ့နော်မြင်ရပါတယ်ရှင်ဘာတွေဖြစ်လာနိုင်ပါတယ်လဲ
သဘောတရားပြောမယ်ဆိုလို့ရှင်တော့ဒီငင်းငယ်ဒီဆော့ဘတ်တော့ကျွန်တော်တို့အပြစ်ခတ်ရစဲလို့တာကိုဆိုတော့ဒီပြီးခဲ့တဲ့ဆိုအခုလက်ရှိလုပ်နေတဲ့အစိုးရပဲဖြစ်ဖြစ်ဒီပေါ်မှာဒီကောင်းတာလေးတွေကိုရှေ့ဆက်တဲ့ဆောင်တော့မယ်ဆိုတဲ့ကိစ္စမျိုးကတော့ဒီဘယ်ပါတီဘယ်ဆိုးအောင်မင်းတို့လည်းမထင်ပါဘူးဆိုတော့အခြေခံအချင်းတော့ဒီဗမာပြည်ရဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးပြင်းရှင်းမှုတို့လေအဲ့တွက်တစ်ခဲရစဲလို့ဖို့တို့လေအဲ့တော့ရှိနေပြီသားကိစ္စတွေထဲမှာဒီပို့ပြီးတော့ကောင်းတဲ့အခြေအနေမျိုးပေါ့နော်နည်းနည်းဆုံးပြောလို့ရတာကတော့ဒီပြီးခဲ့တဲ့တစ်ခဲရစဲမှာရှိဖို့ရပါတီလေဆိုတော့ပို့ပြီးပြည့်စုံတဲ့ဟာမျိုးဖြစ်အောင်ဆိုတော့လုပ်တော့မယ့်ဟာမျိုးဖြစ်အောင်တော့energy ကနိုင်ငံရေးအာယုံညွတ်မှုပေါ့နော်နိုင်ငံရေးစိတ်ဆောင်မှုကတော့ရှိရလို့ကျွန်တော်ကအပြည့်အဝရင်ယူပါတယ်ခင်ဗျ
ဟ
ဟုတ်ကဲ့ရှင်အဲ့တော့အခုလက်ရှိဒီ NCA လက်မှတ်ထိုးထားတဲ့ဒေါက်တာရွှေခါဟာဆိုရင်အခုလိုင်းမော်ကိုရောက်လာပါပြီအဲ့တော့ဒေါက်တာရွှေခါကိုကျွန်မမေးပါရစေအခုလက်ရှိဆရာတို့လုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကနောက်အစိုးရပေါ့နော် NLD အများစုအနိုင်ရထားတဲ့ NLD ပါတီဦးဆောင်တဲ့အစိုးရသစ်လက်ထက်မှာပိုပြီးတော့အလုပ်ဖြစ်လာမယ်လို့ဆရာတို့မျှော်လင့်ထားပါသလားအခက်အခဲတွေများတွေ့လာနိုင်ရပါသလားရှင်
ကျွန်တော်ဒီကတော့အဓိကဖြစ်တဲ့ဒီအခုဆက်တင်လာမယ်အစိုးရနဲ့စစ်တပ်ရဲ့ဆိုင်ရေးပုံမှာအဓိကအမှုတည်တယ်လို့ကျွန်တော်ယူဆပါတယ်တကယ်လို့စစ်တပ်နဲ့အစိုးရစစ်တပ်ဆိုင်ရေးကောင်းမွန်တယ်ဆိုလို့ရှိရင်ဒီတို့ဒီနေ့ကြီးလုံမဆင်အားလဲကျွတ်ချုပ်ဖို့မယ်သွားနိုင်မယ်လို့ကျွန်တော်ပြမအနေနဲ့ပြောချင်ပါတယ်ဒီကအနေနဲ့ကတော့ဒီတော့သတိကြီးပြောတာတော့စကူတိုင်းဒီအချင်းကြီးစားတွေကိုကိုင်ကူမှာမဲ့စုပြီးတော့မှပြောလာတဲ့အပေါ်မှာတော့ကျွန်တော်ကတည်းကလည်းအားရစရာကောင်းတာပေါ့ဟိုဟိုစကူတိုင်းဟိုကိုင်ကူမဲ့ဆိုချင်တာပုံပြီးတော့ဒီတတလလနဲ့ကျွန်တော်သွားနိုင်မယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ရှင်အဲ့တော့ဆရာဒေါက်တာရွှေခါကိုပဲတစ်ဆက်တည်းမေးချင်ပါတယ်စစ်တပ်နဲ့နောက်အစိုးရနဲ့ဆက်ဆံရေးပေါ်မှာမူတည်တယ်ဆိုတော့အခုလက်ရှိအစိုးရနဲ့စစ်တပ်ဆက်ဆံရေးအပေါ်မှာရောဆရာဘလို့များပြောချင်ပါတယ်ကျမတို့ကြားနေရတဲ့ဒီအများစုသုံးသက်ကြတာကတော့ဟိုတမရာကြီးကတိုက်ပွဲတွေရက်ခိုင်းမိမယ်တမရောကမရက်ဘူးဆိုတော့ဟိုအသုံးနှုတ်မျိုးသုံးသက်ချက်မျိုးတွေလည်းကြားနေရတော့အခုလက်ရှိစစ်တပ်နဲ့အစိုးရနဲ့ဆက်ဆံရေးမာစစ်တပ်ကဟိုတချို့ဟာဒီမှာသူတို့ဖာသာသူတို့ဆုံးဖြတ်လောက်ကင်နေဆိုတော့အနေအထားမျိုးများရှိနေပါသလားရှင်ဆရာ
။အော်ကျွန်တော်ကြည့်ရတဲ့လောက်ခါတော့ဒီစစ်တပ်နဲ့ဆိုရကဟိုဒီဒီထောင်စစ်တပ်စနေထိကတော့ဒီလောက်ဟိုပြပြလေးမရှိဘူးသူတို့တုံ့ပြန်တယ်ဒါမျိုးဆိုတာဒီထောက်တင်တာဒီလက်ခါကြတော့ပြည်တော်ဒီကတည်းကရှိကြတယ်လို့တော့ကျွန်တော်တို့သိရတာပေါ့ဆိုတော့တစ်ဖက်ကတော့ဒီဒီအစိုးရအနေနဲ့ကစစ်တပ်ကိုဒီထိန်းချုပ်တာတွေတော့မလုပ်နိုင်ပေမဲ့ဒီအကြံပြုတာတွေဒီဟိုဟိုဟိုလုပ်နေတာတော့ကျွန်တော်တို့သိရတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီဟိုတက်မတော်အကြောင်းနဲ့ပတ်သက်လို့ကတော့ဒီဘုံမှုအောင်လင်းထွတ်ကပို့ပြီးတော့သိမယ်လို့ယူဆရပါတယ်ဘုံမှုအောင်လင်းထွတ်ရှင်အဲ့တော့ဒီအယက်သားအစိုးရကိုတက်မတော်ကအယက်သားအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုအယက်သားအစိုးရရဲ့ညွှန်ကြားချက်ကိုလိုက်နာမှုအပေါ်မှာရောနောက်အစိုးရသစ်လက်ထက်မှာတက်မတော်ရဲ့အနေအထားဘယ်လိုရှိလာနိုင်မယ်လို့ဘုံမှုအောင်လင်းထွတ်အနေနဲ့ရှုမြင်ထားပါတယ်ရှင်
လက်ရှိအနေထားရပေါ့ဒီဟိုတပ်မတော်ကာဝေးဦးကြီးချုပ်ကိုယ်တိုင်ကလည်းဒါဖွဲ့စည်းပုံအခြေခံဥရီကိုကာကွယ်မယ်ဆိုပြီးတော့မှဒီ2008ဖွဲ့စည်းပုံကိုကဲပြီးတော့မှဟိုနောက်တက်လာမယ်အစိုးရတစ်ခုကြီးပြေဆက်ဆံမယ်နေတာမျိုးရှိပါတယ်ဖွဲ့စည်းပုံအရလည်းအဲဒီအယတားအစိုးရကဓမ္မရကအမြင့်ဆုံးဆိုပေမဲ့အားလုံးသိပါတယ်ဒီကာဝေးနဲ့လုံခြုံရေးကောင်စီမှာကျွန်တော်တို့7ယောက်မှာ6ယောက်ကတပ်မတော်ကာဝေးဦးကြီးချုပ်နဲ့ပတ်သက်တဲ့လူတွေပါကျောင်းလို့နိုင်ငံတော်ရဲ့ထူးထချင်ပေါ့လေဒီလုံခြုံရေးနဲ့ပတ်သက်တဲ့ကျောင်းသားတွေမှလည်းကိုတော့ဒီတမ်းမတော်ကာဝေးဦးကြီးချုပ်နေနဲ့အာမမသူရက်တည်လိမ့်မယ်အဲ့တော့ဒီနောက်တစ်ခုကျွန်တော်ပြောချင်တာကအခုဒါပြည်သူတွေအားလုံးကတင်ပြောက်ထားတဲ့ဟာလာပါတီကိုလည်းထောက်ခံမယ်လို့ကြော်ထားပြီးပြီအဲ့တော့ဒီပါတီနဲ့ဟာလာဒီသူတို့ကတော့ NLD နဲ့ဒီအစိုးရရဲ့ရှစ်ဒီဤတွေ့ဆက်ဆံမှုပေါ်မှာမူတည်ပါလိမ့်မယ်အထူးသဖြင့်ကတော့ဒေါအောင်စားစုကြည်ပါကျွန်တော်မကြမ်းကြာပြောခုကဘူးပါတယ်တော်လို့ခေတ်ခါတဲ့ကောကဒေါအောင်စားစုကြည်ကိုလေးစားပြီးသားပါဒေါအောင်စားစုကြည်ကလည်းဘုချုပ်အောင်စားတည်ထောင်ခဲ့တဲ့တမ်ဘရောဆိုရပါဘူးမကြမ်းကြာပြောလို့ရှိပါတယ်အဲဒါကြောင့်မို့ကျွန်တော်အမြင်ပြောရရင်တော့ဒီဒေါအောင်စားစုကြည်နဲ့ဒီတမ်ဘရောပေါ့ဒီသူတို့ကကာဝေးဦးကြီးချုပ်ရဲ့ဆက်ဆံမှုပေါ်မူတည်ပြီးတော့မှတမ်ဘရောကအဲကျွန်တော်တို့ဒီသူရဲ့ကြည့်ချင်တာဒီလောင်းလောင်းကိုထောက်ခံသွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဒေါက်တာရွှေခါတို့အနေနဲ့ဘာများပြောချင်ပါသလဲရှင်ဒီအစိုးရအသစ်နဲ့ဒေါက်တာရွှေခါတို့ကြာဟိုဘယ်လောက်ထိညှိနှိုင်းနိုင်မလဲရှင်ဘယ်လောက်ထိသဘောတူနိုင်မလဲ
ဒီဆက်ဆံရေးဖြစ်လာပြီးတော့ကျွန်တော်စိတ်ကပေါ့အဲ့ဒါမှပဲဒီ 20 ဒီ 20 ရဲ့
အဲ့ဒီချိန်တက်နေတဲ့စဉ်းစားသွားပါပဲ
ဟုတ်ကဲ့ရှင်အဲ့တော့ဒီရက်သားဆိုးရရဲ့ညွှန်ကြားချက်တွေကိုတက်မတော်ဘက်ကလိုက်နာရမယ်ဆိုတော့အကြောင်းအရာရောဒေါက်တာနိုင်အောင်အနေနဲ့အဲ့ဒီပုံမှာဘာများပြောချင်ပါလဲတက်မတော်နဲ့အစိုးရသစ်ကြားမှာအဲ့လောက်အခြေအနေထိဖြစ်လာနိုင်ပါသလားရှင
်ကျွန်တော်အမြင်ပြောရင်တော့ဒီအခုလောလောဆယ်ဒီရွေးကောက်ပွဲနိုင်ရတဲ့ NLD ကိုစုပုံပြီးအပြစ်တင်လို့မရဘူးလို့ထင်တယ်တကယ်တမ်းပြောရင်ပြီးခဲ့တဲ့9နှစ်ကာလထဲမှာဒီအစိုးရတာဝန်ယူထားလာခဲ့တဲ့ဟိုဒီပြည်ခံပြုပါတီနဲ့အစိုးရကိုပဲကျွန်တော်ပြောရမှာပဲပြောချင်တာကဘာလဲဆိုတော့ဒီတကယ်တမ်းပြောရင်ဒီစစ်တပ်အနေနဲ့ဒီတွတ်တော်ထဲမှာနေတဲ့25ရာခိုင်နှုန်းနေတဲ့အနေအထားမှာ2013လောက်အထိကသူတို့အေးစင်းနေကြတာပဲနောက်ပိုင်းမှာကျတော့ဘာဖြစ်လာလဲဆိုတော့ဒီအရင်ကလုပ်ခဲ့တဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေကိုလက်ရှိရှိနေတဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေမှာအားလုံးကတောင်းယူရမယ်ဆိုတဲ့အနေအထားမျိုးတစ်ဖြစ်တယ်နောက်ပြီးတော့ဒီပြည်ခံကျိုးဥဆောင်တဲ့ဒီအစိုးရအနေနဲ့ကစစ်တပ်ကိုပြန်ပြီးတော့မှဒီဟိုဟိုအဖြစ်တင်ဆိုဖြစ်လာတဲ့ကိစ္စမှာစစ်ပဲရက်ပဲဆက်ဆက်ရေးမှာအကောင်းဆုံးလုပ်ပေးနိုင်တဲ့ပြည်ခံကျိုးပါတီပြည်ခံကျိုးဦးဆောင်တဲ့အစိုးရကလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီနေ့ဒီချိန်ခါလာမှာဒီတောင်းဆန်းသူဦးဆောင်တဲ့ NLD ကပဲအားလုံးကိုပြုံးမနေတိုင်းကနေတော့ပြောရမယ်ဆိုကိစ္စတော့မလွယ်ဘူးလို့ထင်တယ်အဲ့တော့ပြောချင်တာကဘာလဲဆိုတော့ဒီစစ်တပ်ကဒီနေ့ဘဝမြင်နိုင်ငံရေးပြည်ဒီငင်းငင်းပြဒနာကိုနိုင်ငံရေးကိရှင်းမယ်ဆိုတော့ဒီအလေးအကျင့်နေတဲ့ခံယူချက်တွေကိုဝင်းယူပြောထောင်ပေးခဲ့ဖို့ကိစ္စက NLD နဲ့ဒေါ်ဆန်းစုတယ်ဆိုလို့ရှိရင်လက်ရှိရှိနေတဲ့အစိုးရနဲ့ဒီခံယူပါတီမှာပုံပြတောင်းမရှိတော့ကျွန်တော်ပြောချင်ပါလိမ့်မယ်
ကျမဒီဆွေးနွေးဖို့ကျမတို့သောရရှင်နေဆောင်ဆိုင်နေကြတာကိုလည်းအလှည့်ပေးချင်ပါတယ်ပထမဆုံးတော့ကိုစလိုက်ဖွေကုန်းကိုအလှည့်ပေးချင်ပါတယ်ရှင
်အော်ကျွန်တော်ခက်တူတူပြောမယ်ဆိုရင်တော့အခုကျွန်တော်တို့အစိုးရတက်လက်ထဲမှာဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကအဲ့ဒီအစိုးရဖွေကိုဩဇာတဘောနဲ့ကျွန်တော်ဒီဥဆောင်ပေါ်မှာဖြစ်တဲ့အတွက်တိုင်းရင်းသားလေးနဲ့ကိုင်ဒီရောကျွန်တော်တို့ဒီတူတူရောတမရောသူ့အပေါ်မှာစုံကြည့်မှုကအခုအစိုးရထက်ပိုပြီးတော့ထားမယ်လို့ကျွန်တော်စုံကြည့်တယ်အဲ့ဒါကြောင့်အစိုးရတက်လက်ထဲမှာအမေတို့တော့တခုတရထားမယ်ဥစ္စာကတော့အဲ့ဒီအခုလက်ရှိအဲ NPC ဆိုတဲ့ Main Change Center ကိုနည်းနည်းအပြောင်းလဲလုပ်ဖို့လိုနေတယ်ဗျာ။ဘာကြောင့်လဲဆိုတော့အဲအစိုးရတက်လက်ထဲမှာအဆက်လက်ပြီးတော့မှအသူတို့တုံးရမဲ့ဥစ္စာကတော့ဒီ NCA ရဲ့စာချုပ်ကိုတော့ဆက်လက်ပြီးတော့မှအသိဝင်စေချင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအလုံးတန်တာလေးနဲ့ကင်ဒီအလုံးကသဘောတူပြီးသားဟုတ်တော့အဲ့ဒီအခုဆက်လက်ပြီးတော့မှအကောင့်ထဲပေါ်ရမယ့်နေရာမှာကိုမတိတိပါရီအလုံးကြတော့အစွတ်တဲ့လက်ထက်မှာမတုံးတော့ရင်ကောင်းမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီပုဂ္ဂိုလ်ရလည်းပဲအဲ့ဒီဖတ်တဲ့ချေရရဲ့စီးနေရာမှာသူဆန္ဒလေးတွေကဟိုကျွန်တော်တို့ကပြည်သူထွက်နေတယ်ကျွန်တော်တို့အားမရဘူးပေါ့နော်။အဲ့တော့ဒေါအောင်ဆန်းစုကြည်ကိုတိုင်ကအဲ့ဒီအတိခရစီကိစ္စရည်ထင်ကားရတဲ့နောက်ဆုံးငင်းဆွေးနေပွဲနိုင်ငံဆွေးနေပွဲထိတိုင်သူ့ကိုဥဆောင်ခိုင်းလိုက်ရင်အဲ့ဒီဝင်းချဲကိစ္စတော့ဟောမြန်မြန်ဆန်ဆန်လေးနဲ့အကောင်းဆုံးဖြစ်ပေါ်လာလို့ကျွန်တော်မြင်တယ်တပ်မတော်နဲ့သူ့ကျမ်းမှာတော့အဲ့လောက်ကြီးပြဿနာရှိမှမဟုတ်နဲ့တူတယ်အဲ့တော့ကျမ်းမှာလုံနေတဲ့သူတွေကသွေးထိုးတာတော့ပါလို့ရှိမှအဲ့ဒါပဲဆွေးရင်ပါတယ်ခင်ဗျအ
ဲ့တော့အခုဒီ NCA မှာတနိုင်ငံလုံးဟိုပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လို့တော့ပြောထားပါတယ်ဒါပေမဲ့ခုအရှိဖွဲ့ပဲပါသေးတယ်ပေါ့နော်လက်မှတ်ထိုးတော့အဲ့တော့ဆရာဒေါက်တာရွှေခါရှင်အဲ့တော့နောက်လာမယ့်အစိုးရသစ်လက်ထက်မှာလက်မှတ်မထိုးသေးတဲ့ဒီစာချုပ်ကိုလက်မှတ်မထိုးသေးတဲ့အဖွဲ့အစည်းတွေပါဝင်နိုင်မဲ့အလားအလာရောတွေ့နေပါပြီလားဆရာဘယ်လိုများပြောချင်ပါလဲဟုတ
်ကဲ့ဒီစာချုပ်ကတော့ဒီကျွန်တော်လက်မှတ်မထိုးနိုင်လမ်းမထူးတဲ့အစ်ကိုပြည်ရဲ့အခွင့်အရေးကိုကျွန်တော်တို့ဆုံးသတ်လိုက်တယ်။ဒီဟိုအဓိကပြတော့ပြည်ထွက်အနေနဲ့ကျွန်တော်တို့နေရပေါ့အဓိကအကြောင်းရင်းတခုပေါ့။ဘာမှတော့သူချုပ်အခွင့်အရေးလို့ရှိရင်ဒီလမ်းမလူထုချင်းတွေသူချင်းကိစ္စနဲ့အစီအကိစ္စနဲ့ပတ်သက်ပြီးတော့လူထုရှေ့ရနေကြတဲ့အချက်အလက်အချက်ညာဒီ public consultation ဘာလို့ဒီလိုမျိုးဆိုတော့ဒီလိုချင်ကြတယ်အဲ့ဒါကလည်းဒီ YouTube ပေါ်နဲ့အရင်ကနေတော့ဒီလိုမျိုးဖြစ်နိုင်ဘူးဆိုတော့တကယ်လို့အဲ့ဒီဟာကလုံနိုင်တယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာသူတို့ထူလာနိုင်တဲ့အတခုအချက်လည်းရှိတယ်လူပြအနေနဲ့ကတော့ကျွန်တော်တို့ဒီအချို့တွေဒီအခွင့်အရေးဆိုလို့ရှိရင်ဒီ local people ပါပဲ
ခုတော့မဲ့ပါလို့လည်းတော့သူတို့ကတော့သူတို့ရဲ့ဒီလက်ရှိအခြေအနေအမေရိကန်ကခုအမေရိကန်ပြီးတော့ဒါကကတော့ဒီအလုံးပေါင်းမှလက်မလို့ခုမဲ့ဆိုတဲ့အားတွေမရှိကြတော့ဘူ
းအဲ့တော့
ဒီပထမနဲ့ဒုတိယဖြစ်တဲ့အခါကတော့ဒီငွေကုန်ပွဲနဲ့ပြီးတော့ဒီတော့ဒါဒီသူတို့နိုင်တဲ့အခြေအနေရှိတယ်ပြီးတော့တကယ်လို့အစိုးရတစ်ခါကနေဟိုစံရောလည်းကြည့်ပြီးတော့တကယ်လို့အားလုံးပေါင်းပြီးဒီလိုသူကံတော့ဖက်တာပေါ့လက်ခံလိုက်တယ်အစိုးရကတော့လက်ခံလိုက်တယ်ဆိုလို့ရှိရင်ဒါအားလုံးဖြစ်နိုင်တဲ့ဒီအခြေအနေတော့ရှိပါမယ
်ဟုတ်ကဲ့ရှင့်ဟုတ်ကဲ့ဆရာဒေါက်တာရွှေခါကျေးဇူးပါအဲ့တော့ဟိုဒီငင်းချမ်းရေးအကြောင်းဆွေးနွေးအာနာလွှဲပြောင်းရေးအကြောင်းပဲဆွေးနွေးဆွေးနွေးတက်မတော်ရဲ့အခန်းကဏ္ဍကတော့အဓိကလို့ဖြစ်နေပါတယ်အဲ့တော့ကျမတို့ရဲ့ဒီသောရရှင်တူဖြစ်တဲ့ရှမ်းတောင်ပိုင်းသားကိုဦးရေးထားတဲ့စာလေးကိုလည်းဖတ်ပြခြင်းပါတယ်ဒီသူစာထဲမှာတော့သူကဘာရေးထားလဲဆိုတော့မြန်မာနိုင်ငံအဓိကအချက်တဲအားလုံးရဲ့ဇင်းမြစ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပဲတဲ့တက်မတော်အင်အားစုရဲ့လူလားချက်ကလည်းဒါပဲဒီမဆလာခစ်တုံးကတက်ရရှင်မှာပါတီဥဆောင်မှုအမြဲရှိခဲ့လို့တက်ကဘာမှလှုပ်ချင်တိုင်းလှုပ်လို့မရခဲ့တဲ့တင်ကန်းစာကိုတက်ကတော်တော်ရခဲ့ပါတယ်တဲ့အဲ့တော့နိုင်ငံရေးပါတီတစ်ခုရဲ့ထိန်းချုပ်မှုအောက်တက်ကိုဘယ်တော့မှပြန်မရောက်စေရဘူးလို့တန်တိထန်ချထားပုံပါပဲလို့သူကရေးထားပါတယ်ရှင်အဲ့တော့ကျမကဘိုးမှူးအောင်လင်းထုတ်ကိုမေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအယက်သားအစိုးရမကြခင်မှာအယက်သားအစိုးရတစ်ခုဒေါအောင်ဆန်းစုကြည်ဥဆောင်တဲ့ NLD ပါတီဥဆောင်တဲ့အယက်သားအစိုးရတစ်ခုဝင်လာရင်တော့တက်မတော်ကဟိုဒီတိုင်းပဲသူတို့ရဲ့ဒီဒီတန်ရင်သားလက်နက်ကင်နေနဲ့တိုက်ပွဲတန်ရင်ဒေသတိုက်ပွဲတွေမှာသူတို့စိတ်ကြိုက်လုံနေအောင်မလားအစိုးရတင့်နဲ့ဘလောက်လက်တွဲလှုပ်ဆောင်နိုင်မဲ့အလားအလာကောရှိသေးရဲ့လားတက်မတော်ဘက်ကငြင်းချမ်းရေးအပေါ်မှာဘလောက်စိတ်အားထက်သန်မှုရှိပါသလဲရှင်ဘုံမူ
တက်မတော်အနေနဲ့ကတော့ဟိုငြင်းချမ်းရေးကိုဒါမဖြစ်မနေလုပ်ချင်ခဲ့ပါလေဒါကျွန်တော်တို့ရှိစဉ်တည်းကကလည်း1988ခုနှစ်နောက်ပိုင်း89ခုနှစ်ကစပြီးတော့မှညီညာရေးကျွန်တော်တို့ပြောပြနေတဲ့စက်ပွင့်ဖွဲ့အဲ့တော့ကျွန်တော်တို့ဖွဲ့ဒီဖြက်စင်းမဖြိုခွဲခါဒီထောက်လိုက်ရှိတဲ့ချိန်တွင်ပေါ့လေကျွန်တော်တို့ဘာတိုက်ပွဲမှမဖြစ်ခဲ့ဘူးဆိုတာအားလုံးကဒီရှားရှားတွေ့ရပါလိမ့်မယ်ဒါလည်းကျွန်တော်တို့ပြောချင်တာကအခြားပေါ့ကျွန်တော်တို့ဒီ NDC နဲ့ပတ်သက်ပြီးကျွန်တော်ပြောချင်တာကကျွန်တော်တို့ကတော့ကျွန်တော်တို့ဒါဒေါတာဝင်ရေးသုံးပါးကိုဦးတည်တယ်ဆွေးနွေးတယ်ဒါပြီးလို့ရှိရင်တစ်ဆက်တည်းမှာပဲတက်နေရချထားရေးဆိုတာတခါလဲလုံးရပါလေကြာ။ဒါမှသာတစ်ဖက်နဲ့တစ်ဖက်နဲ့ဒီတိုက်ပွဲတွေမဖြစ်ပါဘူး။ဒါပြတဲ့ဒီလိုပြောတဲ့ဂျားရဲကူကတိုက်ပွဲတွေဖြစ်ခဲ့တာရှိပါလေ။ဒီပေါ်မှာကျွန်တော်ဂျာမီဒီယာတို့တဲ့လူကကျွန်တော်တို့ပေါ့လေ။စစ်တပ်ကလည်းကျွန်တော်တို့ပြောရတယ်။ဒီကျွန်တော်တို့တိုင်းသားလက်နက်ကိုင်ပဲပြောပြီးတော့မှညီလိုက်ဖြစ်ချင်းပေးခဲ့တဲ့တက်တနာလေးပေါ့လေ။အများအများကျွန်တော်တို့လုပ်ခဲ့ပါလေ။အထူးသဖြင့်တော့ KIA နဲ့ပေါ့ကျွန်တော်တို့လုပ်ပေးခဲ့တာရှိပါလေ။တကူဒီဘက်ခေကြတော့ကျွန်တော်တို့လုပ်ခဲ့တဲ့အားလုံးကိုဖျက်ပလိုက်တယ်ကျွန်တော်တို့အစ်စ်ပြန်လုပ်တယ်ဒါနဲ့သူတို့လုပ်ပုံစံကြီးပေါ့လေသူကဘိုးကျော်အောင်မင်းတို့ပေါ့ဘိုးကျော်အောင်မင်းတို့ကိုကျွန်တော်သိတဲ့လောက်ကဒီတပ်မတော်ဘက်ကလည်းသူတို့လုပ်ပုံကိုမသိမချင်ဘူးအဲ့တော့တိုင်းသားလက်နက်ကင်ဖွဲ့တွေကလည်းဘိုးကျော်အောင်မင်းကလေပဲအာလူပဲဆိုတာမျိုးပြောကြတယ်ဒီကြားထဲမှာသူလည်းအာသာမရှိတဲ့အခါကျတော့သူကခံရခက်တယ်အဲ့တော့အဲ့ဒီအကျိုးသက်တည်းဟာဟဲ့လားအခုဒါတိုက်ပွဲတွေပြန်ဖြစ်နေတယ်ပြုတယ်ဆိုတာအဲ့ဒီရဲ့အကျိုးသက်တွေပါဒါကြောင့်သူက credit ပေးလို့ရတာကတော့အခု NC စာချုပ်ပေါ်ပြီဘာဖြစ်ဖြစ်ဒီတိုင်းရင်းသားလက်နက်ခိုင်ဖွဲ့အားလုံးကသဘောတူလူသူရအောင်တော့ယူပေးခဲ့တယ်လက်မှတ်ထိုးဖို့ကိစ္စမှာဒါပြဿနာတက်ပြီးတော့မှမထိုးပြခဲ့တဲ့အနေတိုင်းမျိုးရှိတာဟုတ်ဟောဒီဘက်ပြန်ပြောရရင်တော့တပ်မတော်ဘက်အနေနဲ့ကတော့ဒီငင်းငယ်ကြီးကိုကျွန်တော်တို့ရဲ့စစ်သားတွေပါဟိုဘသူမှကိုယ့်ရဲ့မိမတွေသားတွေသမီးတွေကိုစွန့်ပြီးတော့မှရှေ့တန်းမှာဒီမှာတက်ကျင်ရတာမဟုတ်ပါဘူးအထူးသဖြင့်တော့ဒီဒီဟာမှုတဲ့အောက်ပေါ့ဗျလက်အောင်ငယ်သားတွေအားလုံးကစစ်တက်ကျင်တဲ့နေသားမျိုးရှိဘူးဗမာပြည်ကြီးကိုလည်းအခြားနိုင်ငံတွေလိုပဲတိုးတက်စေချင်တယ်ကျွန်တော်သိပါတယ်ဒီလိုတိုက်ပွဲတွေဖြစ်တဲ့ကြောင့်လို့စစ်စိတ်တွေအများကြီးတုံးပြီးတော့မှတိုင်းပြည်ကမဖွံ့ဖြိုးမတိုးတက်ဘူးဆိုတာအားလုံးကျွန်တော်နားလေဒါနဲ့အပြန်အလှန်ပေါ့လေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်းကျွန်တော်ပြောချင်တာကကျွန်တော်ကြားနေတာကဒီတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ပေါ့လေအလှည့်ကျပြူးစည်းထုတ်လုပ်ရမယ်လို့ဒါရီယာအင်မတန်မှကျွန်တော်တို့ဒီစစ်သားအခုလက်ရှိရှိတဲ့သူတွေပါဝင်ပါလေဟိုမနစ်မြုပ်ပါဘူးဒီလိုမျိုးစကားတွေနဲ့ဒီတမ်းတော်ကြီးကိုဖြိုခွဲမယ်ဆိုတဲ့ပုံစံမျိုးလုပ်လာရင်တော့အဆင်ပြေမယ့်အနေအထားမျိုးမရှိဘူးနောက်အစိုးရအသိအနေနဲ့ဒီတိုင်းပြည်ရဲ့ဟာလုံခြုံရေးနဲ့ဒေါတာဝင်ရေးသုံးပါးကိုမထိခိုက်သေးရတော့တမ်းတော်ကဒီအစိုးရအသိကဩစာအမိပေးမှုကိုခိုင်ယူရမယ်လို့ကျွန်တော်
ရေးပြောနေပါ
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့သောရရှင်တွေကိုလှည့်ပေးချင်ပါတယ်ဆွေးနွေးဖို့စောင့်နေရလဲကြာနေပါပြီဆိုတော့လေအဲ့တော့ကိုဒသနဝင်ရောက်ဆွေးနွေးပေးပါရှင်ကိုဒသနဗာများဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကြဘူးဆိုလို့ရှိရင်အခုအစိုးရအသစ်ပေါ်လာတော့အစိုးရအသစ်ပေါ်လာတော့ဒါကြဒီစစ်ကရဆက်တဲ့ဒီကအခွင့်အရှိခွက်ကိုဂျန်နဲ့အခွင့်လောက်အောင်ထိုးရသေးတယ်အခွင့်စည်းစရာကိုအလုံးအဆင်နဲ့ချက်နေပြီအဲ့တော့အဓိကရဘူးဒေါ်သာဆွေးကြည်ဟာအဲ့တော့ကောက်ကွေးဦးစီးချုပ်နဲ့အချို့သဘောဆောင်ဦးအောင်ဆောင်ရွက်ချင်တယ်။ဆောင်ရွက်ချင်တယ်ဆိုတာအဓိကဒီငင်းငိုင်းကိစ္စပဲ။အငင်းငိုင်းကိစ္စဆွေးနွေးချင်တဲ့အခါကျတော့ဒီအခုတော့ဟာဆိုကြည့်လို့ချင်တဲ့ဥစ္စာတော့ငြိယာလာပါဆိုလို့ချင်အဓိကတောင်းဝန်ရှိတာကောက်ကွေးဦးစီးချုပ်။သူတို့ကတောင်းဝန်ရှိတာလုံးဝပါဗျာ။တာလုံးကအဓိကတောင်းဝန်ရှိတယ်။ကာလုံးရဲ့အနောက်ဆက်ကောင်းဆောင်တွေပါဗျာ။တိုင်းနယ်ကောင်းဆောင်တွေရဲ့အဲ့ဒါအစိုးရအသစ်တွေတန်တချင်တဲ့ဆိုင်ဆွေးနွေးရဆိုလို့ရှိရင်ဒီကအစီအကောင်လဲတန်းပြီးချက်လာနိုင်တယ်။ဟာဥက္ကဋ္ဌရဟို FDA တို့အားလုံးကြာလို့အဲ့ဒီအဖွဲ့အစည်းတွေရဲ့ဟာ
ဟုတ်ကဲ့
အခုဟိုဆွေးနွေးတဲ့အချက်လေးကိုဟိုတင်မယ်။အဓိကဆွေးနွေးမှာဆိုလို့ရှိရင်တာလုံးရဲ့တော့အစိုးရတစ်ကဲနောက်တိုင်းနာကောင်းဆောင်ရဲ့ဆွေးနွေးရဲ့ဆွေးနွေးမှာဆိုလို့ရှိရင်ဒါတော့ဒါဖြစ်ရောက်တယ်ဖြစ်ရောက်လဲဖြစ်ရောက်လဲညာလဲညာဆန်နိုင်တယ်။အဓိကရကောက်ကွေးစီချုပ်ကပါလာဖို့အရေးကြီးတယ်။သူကဟိုသူကအဓိကထားတာနှစ်ဖက်ကောင်းဆောင်ကိုများတော့ဘယ်ဥစည်းချုပ်ကစီတိုင်းနာကောင်းဆောင်လီရောတိုင်းနာနဲ့ကဲကောင်းဆောင်လီရောအဲသူကအဓိကအရေးကြီးတယ်သူကတကယ်ဆန္ဒရှိတယ်အရေးကရစဉ်ကြီးရင်းညီရင်းကို
ဟုတ်ကဲ့ပါရှင်ကိုဒသနာအဲ့တော့ကိုနေဦးလင်းကိုလည်းကျွန်မဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးလို့ရပါတယ်
ဘုကျောက်အဆန်းလက်ထက်မှာအောင်မြင်ရတဲ့အကြောင်းဒီဘုကျောက်ရဲ့နိုင်ငံတော်ပေါ်မှာထားတဲ့စေတနာတိုင်းရင်းသားတွေပေါ်မှာထားတဲ့စေတနာအဲ့ဒီစေတနာတွေအားလုံးဟိုပါပေါ့နော်ဟိုပါဖြစ်ပြီးတဲ့အခါကျတော့စုပေါင်းပြီးတဲ့အခါကျတော့ရှင်းပြောရင်ပင်လုံစာချုပ်ဆိုတာအောင်မြင်ခဲ့တယ်ပေါ့ဗျာဒေါ်ဆန်းစုကြည်ရလည်းပဲပင်လုံစာချုပ်သဘောမျိုးပေါ့နော်ဒုတိယပင်လုံစာချုပ်ဆိုသူကြွေးကြော်ခဲ့တာလွန်ခဲ့တဲ့နှစ်20ကျော်လောက်ခဲ့ပါဆိုတဲ့အခါကျတော့ဗျာဒီနေ့ဒေါ်ဆန်းစုကြည်ရဲ့ဟာတိုင်းပြည်ရဲ့ကာကွယ်ရေးကိုတာဝန်ယူနေရတဲ့ကာချုပ်ကတိုင်းရင်းသားတွေရဲ့ခေါင်းဆောင်တွေရဲ့အားလုံးစေတနာဆုံးမလေးတခုရလိုက်ပါစေလို့ဒါကျွန်တော်ဆုတောင်းပါတယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာနှစ်နှစ်လောက်အတွင်းကိုဒီကိစ္စတွေအကုန်လုံးပြတ်သွားမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းအထူးပဲကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ရှင့်ဒီအစိုးရအသစ်အနေနဲ့ရောဒီအပြစ်ခတ်ရစဲရေးငင်းချမ်းရေးခက်မြန်မြန်ပေါ်လာဖို့ဘာတွေများလုပ်တင်တယ်လို့ဒေါက်တာနိုင်အောင်အနေနဲ့အကြံပေးလို့ပါလဲ
ဒီစစ်တပ်ကဒီတိုင်းသားနေနေတွေမှာထိုးစစ်ဆင်နေတဲ့ကိစ္စတွေကိုရပ်ဖို့တူတယ်အဲ့ဒါကဘာလို့စိတ်ထဲမှာရှေ့ဆောင်အောင်လဲဆိုတော့ဓာတ်ရုပ်တွေကစကားပြောလို့ရနေတဲ့လူတွေပဲကွာဓာတ်ရုပ်တွေကဒီအချင်းချင်းပြစ်ချင်းလို့ရတယ်ဘာလို့တရားနည်းတွေအသေးချင်တက်ခတ်နေမှလဲဆိုစိတ်မရှိဘူးလို့ရတယ်နောက်တစ်ခုကဒီခုနကိုအောင်လင်းတဲ့ပြောသလိုပေါ့စစ်တပ်ကနေပဲဒီငင်းငင်းကိစ္စကိုအဓိကပင်တိုင်ပြစ်ချင်းရမယ်ဆိုတော့ဒီအတွေးကိုဖြတ်ဖို့လိုတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြင်နေလိုက်မှလည်းပါ
ဘုံမအောင်လင်းထွအနေနဲ့ရောဗာများအပိအနေနဲ့ပြောချင်ပါတလဲရှင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်တာပေါ့အငင်းများရေးကိုဒီတပ်ပေါ်သားရေးအနေနဲ့လည်းကြိုက်တယ်ပြည်သူလူထုလည်းကြိုက်တယ်အားလုံးကျွန်တော်တို့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်ပါတယ်တော့ဒီဥစ္စာတွေအားလုံးကိုလည်းဒေါ်ဆာစုကြည်နဲ့ဆက်ဆောင်နိုင်နိုင်မယ်လို့ယုံကြည်တယ်ဒေါ်ဆာစုကြည်ပေါ်မှာလည်းဒီတပ်တော်အနေနဲ့ဒေသတယ်ဆိုတာကိုကျွန်တော်တင်ပြချင်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ကျွန်တော်တို့ဒေါက်တာရွှေခါအနေနဲ့ရောဆရာအနေနဲ့ဒီအပိသက်ဗာများပြောချင်ပါတယ်ရှင
်တိုင်းပြည်မှာကဒီအဲဒီဆောင်ရည်သားတဲ့အကြီးကြီးတဲ့ခိတ်တာဖြစ်တဲ့အတွက်ကြောင့်ဟိုတက်လာတဲ့အစိုးရတက္ကသိုလ်ဒီတက်မောဖက်ကတော့ဒီအိတ်တာမှာတော့အခုပေါ်နေတွေးပြီးတော့လုံဆောင်တာကျွန်တော်ကလည်းကြိုးချင်ပါလေ
ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ဒီစနေနေ့ညထရိုက်လေးလိုက်အစီအစဉ်အတွက်အချိန်ကတော့ဒီလောက်ပဲရပါတယ်ရှင်ကျမတို့မြန်မာပြည်မှာအစိုးရအသစ်ရောအစိုးရဟောင်းပြီးဆုံးကနေအစိုးရအသစ်လက်ထက်ရောက်မှရောမြန်မြန်ဆန်ဆန်ငြိမ်းချမ်းရေးရပါစေလို့ပဲကျမတို့လည်းဆုတောင်းပေးပါတယ်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဘုံမှုဟာဦးအောင်လင်းထွတ်ဒေါက်တာနိုင်အောင်ဒေါက်တာရွှေခါတို့နဲ့အတူပါဝင်ဆွေးနွေးပေးကြတဲ့ကျမတို့သောရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတ်တိန်ကြီးထက်ထိုက်စီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြထားတဲ့စနေနေ့ညကျန်ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေ။ဈေးကလည်းဒုံငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
တော်တော်ရှင်များခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်နန္နာချမ်းကကြီးညာပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့မှာလူပေါင်း130ကျော်သေဆုံးခဲ့ရတဲ့လွန်ခဲ့တဲ့၈ရက်ကအကြမ်းဖက်တိုက်ခိုက်မှုတွေလိုမျိုးအလားတူတိုက်ခိုက်နိုင်တဲ့အန္တရာယ်တွေရှိတယ်လို့ဘယ်လ်ဂျီယံအစိုးရကသတိပေးပြီးတဲ့နောက်ဘရက်ဆက်မြို့မှာမြေအောက်ရထားလိုင်းတွေကိုပိတ်ထားလိုက်ပြီးလူစီကားတဲ့နေရာတွေတွာလာတာတွေကိုရှောင်ရှားကြဖို့တတိပေးလိုက်ခြင်းအဖြစ်တမျိုးလုံးနှိပါမှာတွာလာလှုပ်ရှားတာတွေကိုပိတ်ထားလိုက်ပါတယ်။ဒါပြင်စနေနေ့ကလည်းလက်နက်ပြေကင်ဆောင်ထားတဲ့လုံခြုံရေးတပ်ဖွဲ့တွေကကင်းလက်စောင့်ချက်နေကြတာပါ။တစ်ချိန်တည်းမှာပဲပဲရစ်ကအကြမ်းဖက်တိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူတွေကိုလည်းလုံခြုံရေးအာဏာပိုင်တွေကပိုက်စိတ်တိုက်လိုက်လံရှာဖွေနေကြပါတယ်။အာဏာပိုင်တွေရရှိထားတဲ့ခိုင်လုံတဲ့သတင်းတွေအရလက်တလောဆုပ်ရင်ရလောက်တဲ့ချိန်ချမှုရှိနေတာကြောင့်သတိပေးချက်ကိုလည်းအဆင့်အမြင့်ဆုံးအဆင့်ထိတိုးမြင့်လိုက်ကြောင်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားစ်မီရှဲကပြောဆိုခဲ့တာပါလက်နက်တွေဖောက်ခွဲရေးပစ္စည်းတွေနဲ့လူတချို့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့နေရာတော်တော်များများကိုတောင်တိုက်ခိုက်ကောင်းတိုက်ခိုက်လာနိုင်တဲ့အထိဆုပ်ရင်ရတယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဝန်ကြီးချုပ်မှတ်ချက်ပေးပြောကြားခဲ့တဲ့ခိုင်လုံတဲ့သတင်းဆိုတဲ့အထဲမှာပဲရစ်ကတိုက်ခိုက်မှုတွေမှာအဓိကပါဝင်ခဲ့သူတဦးဖြစ်တန်တရာရှိနေပြီးလွတ်မြောက်နေဆဲဖြစ်တဲ့ဆာလာအဗ်ဒီဆလန်ဟာနန်းတော်ဒါမှမဟုတ်ဘူတာကြီးလိုဘရက်ဆဲမြို့ဟာအများပြည်သူတွာလာတဲ့နေရာမှာသူ့ကိုယ်သူအသေးကံဘုံဖောက်ဖို့စီစဉ်ကောင်းစီစဉ်နေနိုင်တဲ့အလားအလာတွေရှိနေတဲ့ကိစ္စလဲပါဝင်တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးသတင်းရက်ကွက်က VOA သတင်းတော့ဂျမီးဓမ္မကိုပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှနိုင်ငံများထိပ်သီးညီလာခံမှာစနေနေ့ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာသမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့မြန်မာသမ္မတရုံးရဲ့ပြောခွင့်ရပြည်ထောင်စုဝန်ကြီးဦးရထွတ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြောဆိုမှုအသေးစိတ်ကိုတော့ဖော်ပြမထားပါဘူးအလားတူသမ္မတဦးသိန်းစိန်ဟာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့အာဆီယံနဲ့ဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ရဲ့ထိပ်သီးညီလာခံဘေးဘက်မှာခဏတာတွေ့ဆုံခဲ့ကြပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်သက်နိုင်ရခဲ့ပြီးတဲ့နောက်အဆင်ပြေချောမွေ့စွာအာဏာလွှဲပြောင်းနိုင်ရင်မြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းကြိုတိုသတင်းမှာဖော်ပြထားပါတယ
်။သတင်းချင်းချုပ်ကိုမတ်နနာချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ David Magnet ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ပြန်ကြည့်ကြပ
This program has come to you from the Voice of America, Washington.